လသမဂ္ဂအတွင်းရုံးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြီးတက်အစည်းအဝေးခန်းစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူလူထုကိုတရားဝင်ချပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်တဦးကပြောလိုက်ပါတယ်။ဒါမဲ့ဩဂုတ်လလယ်ပိုင်းနောက်ဆုံးအစည်းအဝေးခန်းစာမတင်ပြခင်အဖွဲ့ကောင်းဆောင်ကိုဖီအန်နန်မြန်မာနိုင်ငံကိုလာမယ်လို့လည်းပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေတီချာတွေ့ဆုံပွဲကိုအပြုသဘောဆောင်တဲ့တွေ့ဆုံမှုတစ်ခုဖြစ်ဖို့နှစ်ဖက်စလုံးကမျှော်လင့်နေကြပါတယ်။အပြည့်အစုံကို VOA တင်ထောက်မမီခါကတင်ပြပို့ထားပါတယ်
။ဂျာဖြတ်စီရင်ခံစာတင်ပြခဲ့ပြီးဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့အပြည့်အစုံအစည်းအဝေးခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူတွေကိုပါတရားဝင်ချပြသွားမှာဖြစ်တယ်လို့နောက်ဆုံးစီရင်ခံစာမှာရခိုင်တိုင်းရင်းသားတွေအပြင်ရခိုင်ပြည်နယ်တစ်ခုလုံးရဲ့အခြေအနေတွေကိုပါထည့်သွင်းဖော်ပြသွားမှာဖြစ်တယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးရီလင်က VOE ကိုပြောပါတယ
်။ဒီအချက်ကတော့ကျွန်တော်တို့ဖွဲ့စည်းပြီးတဲ့နိုင်ငံတော်အစိုးရကိုကျွန်တော်တို့ပြင်ပြအောင်ပေါ့နော်။တမတော်ဦးလည်းကျွန်တော်တို့ပြင်ပြရတယ်။ပြင်ပြပြီးတဲ့အခါမှာကျအများပြည်သူကျွန်တော်တို့ကသတင်းစာရှင်းလင်းပွဲကြီးလုပ်ပြီးလည်းချပြရတယ်။ဒီ final report မှာတော့ရခိုင်ပြည်နယ်ကြီးတစ်ခုလုံးပုံမျိုးတိုးတက်ရေးအတွက်လုပ်တော့မယ်ဆိုရင်တော့ဒီရခိုင်ဘုရားဘာသာအမျိုးသားတွေရဲ့အလုံးရရှိရေးပညာရေးပါရီတာတွေအကုန်လုံးကပါလာမှာပေါ့နော်
။လာမယ့်ဩဂုတ်လလယ်ပိုင်းနောက်ဆုံးအစည်းအဝေးခန်းစာမတင်ပြခင်မှာအဖွဲ့ကောင်းဆောင်ကူဖီအာနယ်မြန်မာနိုင်ငံလာမယ်လို့လေဦးရီလုံကပြောပါရယ်။တင်းလာနေတုန်းကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်အချို့ဟာဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေနဲ့တီးကြစီတွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီတွေ့ဆုံပွဲမှာနှစ်ဖက်ဘာသာရေးကောင်းဆောင်တွေဘက်ကတင်ပြလာရီကိုဦးရီလုံကအခုလိုပြောပြပါရယ်
။ဘုရားဘာသာဆရာတော်ကြီးတွေကတော့ဒီရွေးရအပြင်ရတော့ဗောနော်ဥပဒေလေးစားလိုက်နာဖို့တော့နိုင်ငံသားဥပဒေအတိုင်းခိုင်ပြည်နယ်မှာရှိတဲ့အစ္စလာမ်ဘာသာဝင်များကိုဆက်ဆွေးပြီးတော့နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေနဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လို့ဗောနော်နောက်ပြီးတော့ဘာသာရေးအစွန်းရောက်ဒီပိုင်းမှာဆက်ဆွေးဖို့လို့နော်အဲဒီကိစ္စလေးတွေကိုပြောပါမယ်အစ္စလာမ်ကတော့ပြတော့သူတို့ကခုပဲပြောတာဗောကော်မရှင်တွေကဒီလိုပဲဖွဲ့စည်းပြီးတော့ပေါ်ပေါ်ကြည့်လာလေပေါ့လက်တွေ့လောက်ဖို့အတွက်ကိစ္စအဲ့ဒါကိုပြောတာပေါ့နော်နောက်တစ်ခုကတော့ဒီဘာသာရေးအဆောက်အဦဒီရဆိုင်မှာရင်းမဟုတ်ဘူးဒီမှာမှလည်းပဲ1962နောက်ပိုင်းမှာတစ်ခုမှပဋိသလုံးမှလည်းထပ်ဆောက်လို့မရဘူးလေတကယ်လို့အဲ့ဒါဖြတ်ထားရတယ်တဲ့ကြောင့်လေဖွင့်ပြချက်မရဘူးအဲ့ဒါလေးကိုကျွန်တော်တို့ပြောတာပေါ့နော
်ကော်မရှင်ဖွဲ့ဝင်ချုပ်ဟာရခိုင်အဖွဲ့ကြီးတွေနဲ့တွေ့ဆုံဖို့အတွက်ဒီကနေ့မှတော့စစ်တူမျိုးကိုရောက်နေပါတယ်အကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေတင်းလာနေတာတင်းကြားစီတွေ့ဆုံချိန်မှာတော့ကော်မရှင်ကိုကန့်ကွက်နေတဲ့ရခိုင်အဖွဲ့တွေနဲ့တွေ့ဆုံဖို့အဲ့ဒီကနေအချက်လက်တွေရဖို့ဆရာတော်တွေကိုမေတ္တာရက်ခံထားပါတယ်ဆွေးနွေးပွဲကိုတက်ရောက်လာခဲ့တဲ့ဓမ္မပီယာဆရာတော်ကတော့အခုလိုမိန့်သွားပါတယ
်ဒီကဘာမှာပြင်ပနေတာရှိတာဥပမာဆိုပါတော့မော်လော့ဒေတာမှာဆိုရင်ကဘာက minority ပေါ့သူနဲ့သူလို့ပြောတဲ့နေရာမှာဒီမွတ်စလင်တွေကိုဘယ်သူနဲ့သူဆိုဒီတော့ပြောဆိုတာဒေတာနာတွေကလည်းဒီလိုပဲပြောဆိုတကယ်တမ်းကျတော့တကယ်သူတို့ကအများစုဖြစ်တာကိုကဘာပြောတဲ့အခါကျတော့သူတို့အမိုင်းနော်ရီပြောတာအဲ့ဒါတွေကိုသတင်းမှန်ပြီးဖြစ်ဖို့ပေါ်လို့ကလည်းကြံ့ကြံ့ပေးတာပေါ့နောက်တော့ကလူနဲ့သူတွေမှာအဲ့ဒီဒေတာတွေမှာဘာဖို့လဲဘူးလဲမလို့ချုပ်တန်ဒီတွေဝဲကြီးညောလည်းတွေဝဲကြီးညောပြောကြတာအဲ့ဒါကိုစက္ကန့်ကော်မရှင်တွေနဲ့ကဘာကိုတကယ်မှတရားစီရင်တက်လည်းပဲထောက်ကြတာပေါ့
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့တာဖြစ်ပေမဲ့ကော်မရှင်နဲ့ပတ်သက်လို့ကတော့ကန့်ကွက်မှုတွေရှိနေသေးပါဒီလိုကန့်ကွက်ရတာတွေနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာအင်းမောင်ကတော့အခုလိုပြောဆိုလိုက်ပါတယ်အဲ့
တော့ကုလသမဂ္ဂဆိုတော့ကျွန်တော်ကခဏချီရဆက်သွားတာကုလသမဂ္ဂကဘာမှအစ္စလာမ်နိုင်ငံတွေကမြားနေတာအဲ့တော့မေးခွန်းရင်သူ့အခြေအနေနိုင်ပါအော်လူခွင့်ရေးကော်မရှင်ရဲ့ဥပဒေကြီးတော်မှာကျွန်တော်တို့ပြပါရယ်ဆိုရီယာရီယာကမင်းသားတော်ပါတော့ပြန်ကြည့်ရင်ကျွန်တော်တို့ကနိုင်ငံတကာကိုစိတ်မယုံဘူးအမေရိကန်ဘာလို့လို့ဘာမှမပြောရဘူးကြာရုရှားဘာလို့လို့ဘာမှမဒါပေမဲ့နိုင်ငံငယ်လေးတွေမှာကျတော့လူခွင့်ရေးပါဖြစ်တယ်မကုနာလို့ဖေးချာဆက်ဆံပါရယ်အဲ့ဒါမျိုးလေးလေးကိုအပြောအမှန်တန်ကြည့်ကြတာ
တော့ကျွန်တော်တို့ကခိုင်းရမောင်းမရဘူးကြာခင်းဆုံမှုရရဘူးဂမ်ဘာလီကွန်တာနာရန်ကြီးကြီးနောက်ပိုင်းရန်ကြီးကတော့မတွေ့ဘူးကျွန်တော်တို့တွေ့တယ်ချင်းရယ်ရခိုင်ရဲ့အတန်ကိုဘယ်တော့မှမရှိဘူးကိုသူတို့စိတ်တွေ့ကြပါလေဆိုတော့အဆုံးချခံတဲ့ရခိုင်ကြီးဖြစ်သွားတာပေါ့သမိုင်းမှာတွေ့တာ
မကြခင်ကျင်းပဖို့ကြေညာထားတဲ့ပြည်သူလွတ်တော်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်အဖြစ်ပထမဆုံးတက်ရောက်မဲ့ဒေါက်တာအင်းမောင်ကတော့မြန်မာဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးကိစ္စတွေကိုလွတ်တော်မှာတင်ပြဆွေးနွေးသွားဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါတယ်။လာမယ့်ဩဂုတ်လလယ်ပိုင်းမှာတင်သွင်းမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစည်းအဝေးခန်းစာမှာထည့်သွင်းဖို့အတွက်ကော်ဖီအာနန်ကော်မရှင်အနေနဲ့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေအပြင် UNF UNFPA, UNHCR လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပြီးလူဦးရေနဲ့ပတ်သက်တာနိုင်ငံသားဖြစ်မှုနဲ့ပတ်သက်တာတွေကိုဆွေးနွေးခဲ့ပါတယ်ရှင်။
မမေခါသတင်းရေပို့သွားတာပါ။